တရုတ်နိုင်ငံဟာနိုင်ငံစီးပွားရေးကိုဆက်ပြီးကွန်ပြီးတော့မယ်ပြည်ပြောင်းလဲရေးဆက်လုပ်တော့မယ်စီးပွားရေးပတ်ဝန်းကျင်ပိုကောင်းအောင်လုပ်တော့မယ်လို့တရုတ်ဝန်ကြီးချုပ်လီကီချန်ကအာဆာနဲ့ဥရောပခေါင်းဆောင်တွေကိုပြောတဲ့အကြောင်းအစိုးရအဖွဲ့ဆင်ဝါသတင်းဌာနကစနေနေ့မှာဖော်ပြပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာလုပ်တဲ့ဥရောပအာရှအာဆမ်ထိပ်တည်အစည်းအဝေးမှာတရုတ်ဝန်ကြီးချုပ်ကအဲ့လိုပြောတာပါအာဆာနဲ့ဥရောပနိုင်ငံတွေအနေနဲ့နိုင်ငံစုံဝါဒနဲ့စီးနင်းစည်းကမ်းပေါ်အခြေခံတဲ့လလတ်စွာကုန်သွယ်ရေးစနစ်တို့ကိုကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်လီကပြောတဲ့အကြောင်းနဲ့စင်ဝါတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်တာပိုပြီးဆိုးရွားလာတဲ့အချိန်မှာရောက်နေတာပါ။တရုတ်အနေနဲ့ညာနာပိုင်ဆိုင်မှုပိုင်းစစ်မှုလုပ်ငန်းကိုအစိုးရကပံ့ပိုးနေတဲ့အပိုင်းနဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒပိုင်းတွေမှာအကြီးအကျယ်အကြောင်းလဲလို့ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်းဆိုနေတာပါ။တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလုပ်ငန်းပုံတွေပေါ်အမေရိကန်နဲ့အလားတူဥရောပသမဂ္ဂဘက်မှလည်းစိုးရိမ်ချက်တွေရှိပေမယ့်ပြုပြင်တောင်းလဲရေးတရုတ်ကိုဘယ်လိုတွန်းအားပေးမလဲဆိုတာမှာတော့အမေရိကန်နဲ့ဥရောပကသဘောထားမတူပါဘူးတရုတ်စီးပွားရေးဟာအားကောင်းနေပြီမလဲပြင်ပပတ်ဝန်းကျင်မှာပြောင်းလဲဖြစ်တာအပါအဝင်ရင်ဆိုင်နေရတဲ့အခြေအနေတွေရှိတယ်လို့ဝန်ကြီးချုပ်လီကီချန်ကပြောပါတယ်